ဆေးရုံချုပ်ရေးကောင်စီကအေပီလတလတာအပြစ်ခတ်ရစဲကြောင့်ပြည်ညာထားပေမဲ့ကယန်ယူကရင်မျိုးသားအစည်းအရုံးတက်တည်နဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါမနေ့ကနဲ့တနေ့ကတော့ကယန်ယူတက်မှာတင်းနဲ့တက်မှာ၆နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့ညတော့ကတိုက်ပွဲအခြေအနေကတော့ကယန်ယူတက်မှာ၆ဒူပလာရခိုင်ဆက်ဆံရေးရုံးတာဝန်ကဖတ်တိုဆော့အက်ဒဝတ်ကအခုလိုပြောပြပါတ
အဲ့မှာမအောင်ကြည့်ရမှာမန်တော့မအောင်ကြည့်ရနီးမှာဘုရင်ပြစ်တာပေါ့အတိုက်ပဲပြည့်တယ်ဟုတ်ကဲ့ကမ္မ6ဘုရင်ဘုရင်တော့ရန်သူကငါးငါးယောက်ဘုရင်ကြတော့တော့ဒီတိုင်းနဲ့ကိုကိုပြည့်ကြတော့ဒါနဲ့တို့နောက်အောင်တော့မှာဒီတော့မအောင်တော့မှာဒါနဲ့ကြားရတော့ရန်သူကငါးငါးယောက်ကြတော့ကျွန်တော်တို့ကတော့မောင်းကြောင်အိမ်မှာတက်ဝဲမရှိတော့ချာပြီပြီးတော့အိမ်မှာတက်ဝဲပြီးတော့သူရှောင်းများမရှောက်ပြီးတော့အိမ်မှာအရာကားတူဆိုက်ကျစီးနေတဲ့အိမ်မှာကြည့်တော့တူရှောင်းများလိုက်ကြည့်တော့သူအိမ်လားမှာဆက်ကျတော့လူလက်ပြစ်ပြလိုက်တော့မှာ
ဟုတ်
ကဲ့ကြည့်တော့
မှာ KNU တက်မှာတင်းထိန်ချုပ်ထားတဲ့ဘီးလင်းမြို့နယ်ထဲမှာတော့တနင်္လာနေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြအောင်ကရင်လူခွင့်ရေးအုပ်စု KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်
ဆိုလို့ရှိရင်တမတိမှာလည်းစကြောမှဒီတိုက်တော်ဒီအများလာပြီပေါ့နော်ဒီဟိုကလေတမတိစထုံခရိုင်ပေါ့နော်ဒီဒီလူမျိုးနယ်မှာဖြစ်တာကကြတော့ဒီ CNN အနေနဲ့စစ်ကောင်စီဂျာပါတွေဖြစ်တာပေါ့ဒီလူမျိုးနယ်ခင်ဗျတမတိဒီလင်းဒီလင်းလက်ပိုင်းနနာကြီးလောက်မှာဖြစ်တာခင
်ဗျာပုံခရိုင်ထဲမှာတော့မြို့ပေါ်နေထိုင်နေတဲ့လူလူပေါ်တောထဲကလူလူပါအကြောက်တရားတွေနဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒစုကပြောပြပါတယ်
အထူးသဖြင့်ဒီဖာပုကမမောင်တို့တက်ကနေလေလူထုတွေကကြတော့ဟိုပါအကြောက်တရားနဲ့နေနေရတာပေါ့
မြန်မာစစ်အုပ်ချုပ်ရေးကောင်စီတက်တွေနဲ့လက်ရှိမှာ KNU တက်မှာ1တက်မှာ3တက်မှာ5တက်မှာ6နေမျိုးတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်လူထုနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေကျနေတာကြောင့်အရက်သားတွေဟာအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ်KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA တိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်း AFP သတင်းဌာနကိုပြောခဲ့ပါတယ် KNU ကတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ထားသလိုဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြုတ်ခွင်းတာကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ကရင်ပြည်နယ်အတွင်းတချို့ဒေသတွေမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုလည်း KNU တပ်ဖွဲ့တွေကလုံခြုံရေးယူလိုက်ပါပေးတာတွေလည်းရှိခဲ့ပါတယ်ရှင်။